မြန်မာနဲ့အိန္ဒိယနိုင်ငံကြားနယ်စပ်ကုန်သွယ်ရေးအဆင်ပြေချောမွေ့ဖို့မကြာခင်ကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အိန္ဒိယပြည်ပရေးရာဝန်ကြီးဆုရှမာစွာရရှ်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါပေမဲ့အခုလက်တလောအိန္ဒိယမြန်မာနယ်စပ်ချင်းပြည်နယ်ရီကော်ဒါအမှတ်2ကုန်သွယ်ရေးဂိတ်လမ်းကြောင်းကိုအိန္ဒိယနိုင်ငံဘက်ကနေနယ်စပ်တံတားပေါ်ယင်သွားလာခွင့်ပိတ်ပင်လိုက်တာကြောင့်ဒေသတွင်းမှာခရီးသွားလာမှုနိုင်ငံကုန်စည်စီးဆင်းမှုနှောင့်နှေးကျန့်ကျနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့် VOA သတင်းတော့နိုင်ကွန်းအိမ်ကသတင်းပေးပို့လာပါတယ
်။ဟုတ်ကဲ့ပါ။မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံကြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စနဲ့ပတ်သက်လို့ဒီလ17ရက်နေ့မှာမြန်မာနိုင်ငံကိုရောက်ကြည့်နေတဲ့အိန္ဒိယပြည်ပရေးရာဝန်ကြီးဆုစမာစွာရက်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးခဲ့ရမှာတော့နိုင်ငံနယ်စပ်တမူးမိုးရင်းနဲ့မြန်မာဘက်ကရီကော့တာအိန္ဒိယဘက်ကစုခေါ်တာစတဲ့နယ်စပ်ဝင်ပေါက်တွေကနေနှစ်ဘက်နိုင်ငံသားတွေဖြတ်တန်းသွားလာပြီးတတ်မှတ်ပီစာတစ်နှစ်သက်တမ်းအထိတရားဝင်နေတိုင်းဖွင့်ပြတဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါပေမဲ့အခုလက်တော်ချင်းမြင့်တဲ့ရီကော့တာမျိုးအိန္ဒိယမြန်မာနယ်စပ်အမှတ်နဲ့နယ်စပ်ကုန်တွေရေးသရားပေါ်မှာရင်ဖြတ်တန်းသွားလာခွင့်ကိုအိန္ဒိယဘက်ကယာယီပိတ်ပင်ထားတယ်လို့ရီကော့တာမျိုးပြန်ကြားရေးတာဝန်ခံဥလာဘက်လွန်က VOA ကိုခုလိုပြောပါတယ
်။ကားတွေပေါ့နော်။ကားတွေဖြတ်တန်းခွင့်ကိုပိတ်ပင်တာပါ။ကိုအင်ဂျက်တကန်ကဖြစ်တတ်ပေါ့အတန်ရာဖေကပိတ်တာဖြစ်တယ်။ဘာအကြောင်းပြချက်ရှိပြီးတော့ပိတ်တာကြတော့ကျွန်တော်တို့လည်းမသိရသေးဘူးခင်ဗျ။အ
ိန္ဒိယနိုင်ငံအတန်ရာဖေတက်ကန်လေမေလ23ရက်နေ့ကနေစပြီးတော့ယာယီပိတ်ပင်ထားတာပါ။ဘာကြောင့်ပိတ်ပင်ထားရသလဲဆိုတာတသေးဝေဝေမသိရသေးဘူးလို့နေဆက်ကုံသွေးရေးတာဝန်ခံတွေကပြောပါတယ်။နေဆက်သရားပေါ်မှာကားဖြတ်သန်းခွင့်မပြုတဲ့အတွက်နှစ်နိုင်ငံကုန်စည်စီးဆင်းမှုနှောင့်နှေးကြံ့ကြာမှုတွေရှိနေတယ်လို့ဥလာဘက်လွန်ကပြောပါတယ်။
ကွန်ပစ်စီဆိုလဲလူအားနဲ့ထန်းတာပေါ့နော်ပို့ဆောင်တာပေါ့လူကားတွေကြတော့ပိတ်တယ်ချင်းတွန်းလဲတွေဒေတာလဲတွေနဲ့တော့ပို့ခိုင်းတယ်ကွန်စီစစ်စစ်မှုကြတော့နှောင့်နှေးကြံ့ကြာသွားတာပေါ့ဆရာအဓိကကုန်ကြတော့ဆရာဒုက္ခရောက်တာပေါ့
အိန္ဒိယမြန်မာမှတ်နှစ်နယ်စပ်ကုန်လူရေးသရားပေါ်ရင်းဖြတ်တန်းခွေပိတ်ပင်ထားပြီမဲ့လဲကုန်သွယ်မှုမှာရော့သွားတာမရှိဘူးလို့ကုန်လူရေးဦးစီးဌာနလက်ထောက်ညွှန်ကြားရင်းမူအမှတ်နှစ်နယ်စပ်ကုန်လူရေးစခန်းတာဝန်ခံဦးစံဖြိုးဝေကပြောပါတယ်
ဟိုလက်ရှိအခြေအနေကတော့ဗျာကျွန်တော်နိုင်ငံကပို့ရပို့ပုံပစ္စည်းတွေပေါ့တွင်းလေးကြီးနဲ့တွင်းပြီးပို့နေလေတွင်းလေးပစ္စည်းတွေကလည်းလူထမ်းနေပဲထမ်းပြီးပို့ပဲပိတ်တော့မထူပါဘူးသူကဟိုရောက်လဲကားနဲ့တော့လဲကားချင်းရတာပဲလေဒီတရားလေးကိုထမ်းလာတာတခုပါပဲပုံမှန်ကုန်သွယ်မှုကတော့မလျော့သွားနိုင်ဘူးဒါမှမဖြစ်ဘူ
းချင်းမြင့်တဲ့ရီကော့တာမြို့မှာထင်ရှားတဲ့ရိရေကန်ရှိနေတဲ့အတွက်အိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ကခရီးသွားတွေလှိမ့်လာရေးပန်းဖြေလုပ်ငန်းသွင်ကျနေပါတယ်နေဆက်ကုန်လူကြီးလမ်းကြောင်းပိတ်ပင်လာတဲ့အချိန်တွေကြောင့်ရိရီကံကိုလာရောက်လိမ့်လာလူတွေနေရွားတယ်လို့ပြန်ကြားရေးဆောင်ဝန်ကဥလာဘက်လုံကအခုလိုဆက်ပြောပါတယ
်။ပန်းချီလာကြတဲ့သူတွေဆိုအိန္ဒိယသက်ကမီဇိုရမ်ပြည်နယ်သူပြည်နယ်သားတွေပေါ့နော်အများဆုံးဖြစ်တဲ့ခါတိုင်းမှာဆိုရင်သူတို့ကိုပိုင်ကားအနာကျင်တွေရိရီကံချစ်ခွင့်ပြုထားတယ်သွားလို့ရတယ်။ဒါပေမဲ့အခုတရားဖြတ်ကျော်ခွင့်ပိတ်ပင်ထားတဲ့ခါကျတော့ဟိုသွားလာမှုကဆက်ချဲနေတော့တာလေ။ရိကံချစ်တဲ့သူကစိတ်တသာနေသွားတာပေါ့
။နေဆက်သရားပေါ်ကားဖြတ်သန်းခွင့်မပြုတဲ့အတွက်မြန်မာနိုင်ငံဘက်ကအဓိကပုတ်ကူဖြစ်တဲ့ကုန်သီးတင်ပို့မှုတွေရပ်နားရပြီးအိန္ဒိယတွင်းကုန်ဖြစ်တဲ့ဓာတ်မြေဩစာတင်ပို့မှုကတော့တွန်းလှဲလူဝင်အားနဲ့ပို့ဆောင်နေရတာကြောင့်ကုန်သွယ်မှုကျန့်ကျန့်ပြီးဒေါ်လာမှုအခက်အခဲရှိနေတယ်လို့ကုန်သွယ်တိုင်းဝိုင်းတွေကဆိုပါတယ်။မနှစ်တုန်းကဧပြီလမှာအလုပ်သမားချင်းချင်းဖြစ်ပွားတဲ့ပြဿနာကြောင့်အမတ်နဲ့နယ်စပ်ကုန်တွေရေးစခန်းယာယီပိတ်ပင်ထားရပါတယ်။ချင်းမြင့်တဲ့ရီကော့တာမျိုးအိန္ဒိယမြန်မာမှတ်နဲ့နယ်စပ်ကုန်တွေရေးစခန်းမှာဆိုရင်တနည်းကိုပို့ကုန်သွင်းကုန်ပနာမဒေါ်လာတန်40ကျော်ရှိနေတယ်လို့နေဆက်ကုန်သူရေးစခန်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ